လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဟီလာရီကလင်တန်အတွက်သူမဲပေးမယ်လို့ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့လက်ရှိအချိန်ထိစူးစမ်းနေဆဲဖြစ်တဲ့ Bernie Sanders က MSNBC ရုပ်သံသတင်းဌာနကဒီကနေ့ထုတ်လွှင့်တဲ့ Money Jones အစီအစဉ်မှာပြောသွားပါတယ်။ Donald Trump သမ္မတမဖြစ်အောင်လှုပ်ဖို့ကသူ့ရဲ့ရည်ရွယ်ချက်တစ်ခုဖြစ်တယ်လို့အထက်လွှတ်တော်မှ Sanders ကပြောပါတယ်။ Donald Trump ကိုအနိုင်ရဖို့ကျွန်တော်တတ်နိုင်တာမှန်သမျှလှုပ်သွားမှာပါ။ Trump သာသမ္မတဖြစ်လာရင်တော့နီလဲပေါင်းစုံနဲ့အကြတဲ့တွေ့ရမယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီး Mr. Sanders ပြောပါတယ်။ Hillary Clinton အနေနဲ့ Democratic Party ကိုစားပြုသမ္မတလောင်းဖြစ်ဖို့လိုအပ်တဲ့ပါတီညီလာခံကိုယ်စားလှယ်မဲအရေးအတွက်အလုံးလောက်ကိုဇွန်လအစောပိုင်းကတည်းကရထားတာဖြစ်ပေမဲ့လည်း Mr. Sanders ကနိုင်ငံတော်မှာမဲဆွယ်စီရင်ဟောပြောတာတွေဆက်လုပ်နေစေပါ။ Democratic Party ညီလာခံမတိုင်ခင်မှာရွေးချယ်ပွဲကနေသူနှုတ်ထွက်တဲ့နဲ့လို့ပြောကြတာတွေကိုလည်းသူကပယ်ချပါတယ်။ကျွန်တော်တို့တတ်နိုင်သမျှအကောင်းဆုံးရည်တည်ချက်ကိုရဖို့ကျွန်တော်လှုပ်ချင်နေတဲ့အချိန်မှာဘာကြောင့်ကျွန်တော်တို့တတ်နိုင်တာကိုမလှုပ်ချင်ရမှာလဲလို့ Mr. Sanders ကရခန့်ပြောပါတယ်။ရွေးချယ်ပွဲမှာသူဆက်ရှိနေတာဟာနိုင်ငံရေးလုပ်ငန်းစဉ်မှာ American လူထုပါဝင်လာဖို့ရည်ရွယ်တာလို့လည်းသူကပြောပါတယ်ရှင်။